ရခိုင်ပြည်နယ်မောင်တော်မြို့နယ်မှာမွတ်စလင်50ကျော်နဲ့မူတီတောင်မြို့နယ်ကမွတ်စလင်အချို့ကိုအစိုးရကပြီးခဲ့တဲ့လပိုင်းကနိုင်ငံသားစီစီရေးကပ်ပြားတွေနဲ့နိုင်ငံသားပြုခွင့်ကတ်တွေထုတ်ပေးခဲ့တယ်လို့ဆန္ဒပြသူတွေကပြောပါတယ်။မွတ်စလင်တွေကိုအခုလိုနိုင်ငံသားကတ်ပြားတွေထုတ်ပေးနေတဲ့ကိစ္စဟာဥပဒေနဲ့မညီဘူးလို့ဒေသခံတွေကယုံကြည်နေကြတာကြောင့်ကန့်ကွက်ဆန္ဒပြတာတွေကိုပြီးခဲ့တဲ့လကစပြီးလှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။ဒီကနေ့စစ်တွေမြို့ကဆန္ဒပြပွဲကိုဘူးတီတောင်မောင်တော်ရသေးတောင်ပုံနာကျွန်းမြောက်ဦးစတဲ့မြို့နယ်တွေကဒေသခံတွေပါလာရောက်ပူးပေါင်းဆောင်ရွက်ခဲ့ကြပါတယ်။ဒေသခံတွေရဲ့ကန့်ကွက်တောင်းဆိုမှုတွေကိုအစိုးရကတစုံတရာဖြေရှင်းပေးတာမရှိတဲ့အတွက်အခြားမြို့နယ်တွေကပါလာရောက်ပူးပေါင်းဆောင်ရွက်တာလို့ဘူးတီတောင်မြို့ကနေလာရောက်ပူးပေါင်းတဲ့ဒေါ်မေဟန်နှွဲ့ကပြောပါတယ်။
ကျမတို့ဆန္ဒပြတဲ့အလီလီဖြစ်နေပြီပေါ့ဟိုကျမတို့ကိုဒီဆန္ဒပြမှုနဲ့ပတ်သက်ပြီးဘယ်တစ်ခုခါမှတောင်းဆိုချက်ကိုလည်းရတာမရှိသေးဘူးကျမတို့ဒီအတွက်နဲ့ဒီဘုသီရောင်ကနေပြီးတော့ဘုသီရောင်မောင်တော့ပေါင်းပြီးတော့ကျမတို့စိုက်တေကိုလာရခဲ့ဖြစ်ပါတယ
်ဆန္ဒပြသူတွေဟာဥပဒေချိုးဖောက်သူတွေကိုတရားစွဲဆိုအရေးယူပေးဖို့တရားမဝင်ထုတ်ပေးထားတဲ့ကတ်တွေကိုပြန်သိမ်းပေးဖို့လိမ်လည်ရယူထားသူတွေကိုအရေးယူပေးဖို့နိုင်ငံသားစစ်စေးရေးကော်မတီမှာဒေသခံကိုယ်စားလှယ်တွေကိုထည့်သွင်းပေးဖို့1982ခုနှစ်မြန်မာနိုင်ငံသားဥပဒေအတိုင်းစီစစ်ပေးဖို့စတဲ့အချက်တွေကိုကြွေးကြော်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။မွတ်စလင်တွေကိုဥပဒေနဲ့မညီဘဲနိုင်ငံသားပေးတဲ့ကိစ္စဟာရခိုင်တမျိုးသားလုံးရဲ့အရေးဖြစ်တယ်လို့ရသေးတော်မြွနယ်ကနေဆန္ဒပြပွဲကိုလာရောက်ပူးပေါင်းတဲ့ဦးကျော်ဝင်းကပြောပါတယ်
။ဒါကကျွန်တော်တို့ရသေးတော်သား၊ဘူးတီတော်သား၊မောင်တော်သားစစ်တွေသားတွေခံနေရတာမဟုတ်ဘူး။ဒါကကျွန်တော်တို့ရခိုင်တွေခံနေရတာဖြစ်တဲ့အတွက်ရခိုင်ပြည်ဗင်နယာမှာရှိတဲ့ရခိုင်လူမျိုးတွေပဲဖြစ်ဖြစ်ဒီကိစ္စမှာပါဝင်ဆောင်ရမယ်ကျွန်တော်တို့ရခိုင်တပြည်နယ်လို့မှရှိတဲ့နိုင်ငံရခိုင်သားတွေနိုင်ငံတကာမှာရှိတဲ့ရခိုင်သားတွေလည်းဒီကိစ္စကိုမချစ်တတ်ဘူးအဲ့ဒါကြောင့်ကျွန်တော်ကဗေမျိုးနေရေးလို့မဟုတ်ဘူးအကုန်လုံးရခိုင်သူရခိုင်သားအလုံးပူးပေါင်းပါဝင်တဲ့ဆန္ဒပြပွဲတစ်ခုဖြစ်အောင်ဆိုပြီးတော့ကျွန်တော်ကလာပြီးပူးပေါင်းရခြင်းဖြစ်ပါတယ
်အလားတူကန့်ကွက်ဆန္ဒပြပွဲတွေကိုမနက်ဖြန်ကစပြီးလာမယ့်မတ်လ28ရက်နေ့အထိစစ်တွေမြို့မှာနေ့စဉ်ရက်ဆက်တနေ့ကုန်ပြုလုပ်သွားဖို့လဲဒေသခံတွေကဆုံးဖြတ်ထားကြပါတယ်နိုင်ငံသားစစ်စေးရေးကိစ္စနဲ့ပတ်သက်ပြီးရခိုင်ပြည်နယ်အတွင်းအခုလိုကန့်ကွက်ဆန္ဒပြနေတာတွေကိုအစိုးရဘက်ကရင်ဆိုင်ဖြေရှင်းဖို့လိုအပ်တယ်လို့လည်းဒေသခံလူကြီးတွေအကြားသုံးသပ်ပြောဆိုမှုတွေရှိနေပါတယ်။ရခိုင်ပြည်နယ်အတွင်းပေါ်ပေါက်နေတဲ့အခုလိုကန့်ကွက်ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးရခိုင်ပြည်နယ်အစိုးရအဖွဲ့သတင်းထုတ်ပြန်ရေးတာဝန်ခံစီမံသာယာရေးဝန်ကြီးဦးမင်းအောင်ကို RFA ကဆက်သွယ်မေးမြန်းရမှာဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ဝန်တွေဟာဒေသဖွံ့ဖြိုးရေးအတွက်တွာလာနေရတာကြောင့်ဖြေကြားနိုင်ခြင်းမရှိသေးဘူးလို့ပြောပါတယ်။အလားတူဆန္ဒပြပွဲတွေကိုဘူးတီတောင်မြောက်ဦးမြေပုံစတဲ့အခြားမြို့နယ်တချို့တို့မှာလည်းတပြိုင်တည်းပြုလုပ်ခဲ့ကြပါတယ်ခင်ဗျာ